မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကျင့်သုံးနေပေမဲ့လည်းတိသာထင်ရှားတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေ့စဉ်ထုတ်ပြန်တဲ့လူခွင့်ရေးအစည်းအဝေးမှာဖော်ပြထားပါတယ်။လူညုံရေးတပ်ဖွဲ့တွေကတရားစီရင်ရေးမရှိဘဲဥပဒေမဲ့တပ်ဖြတ်တာ၊လူတွေပြောက်သွားအောင်လှုပ်ဆောင်တာ၊ညှဉ်းပန်းနှိပ်စက်တာ၊အာဓမ္မပြုကျင်တာအပြင်တခြားလိမ္မာဆိုင်ရာစော်ကားမှုတွေကျူးလွန်တာ၊အစိုးရကဥပဒေမဲ့ဖန်ဆီးထင်သိမ်းတာ၊အသက်အန္တရာယ်ဖြစ်စေနိုင်တဲ့နစ်ရှိထောင်တာနေချမှတ်အပြစ်ပေးတာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာဓမ္မချိုးဖောက်တာတရားစီရင်စနစ်ကိုဝင်ရောက်ဆွတ်ဖက်တာလွတ်လပ်ပြောဆိုခွင့်ကိုပြင်းထန်စွာကန့်ကွက်ချုပ်ချယ်တာနဲ့သတင်းမီဒီယာတွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာငြင်းချမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းတာအပါအဝင်လွတ်လပ်စွာစုဝေးခွင့်နဲ့စီတမ်းလဲလှယ်ခွင့်တွေကိုကန့်သတ်ချုပ်ချယ်တာလွတ်လပ်စွာကိုယ်ကျော်ခွင့်ကိုပြင်းထန်စွာကန့်သတ်ချုပ်ချယ်တာလွတ်လပ်စွာသွားလာခွင့်ကိုကန့်သတ်ချုပ်ချယ်တာအစိုးရအရာရှိတွေကအကျင့်ပြတ်ချစားမှုတွေကျူးလွန်တာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတတအဖြစ်စုဆောင်းတာလူမောင်ခိုကူးတာလူမျိုးတစ်ခုဘာသာရေးတစ်ခုခုကိုပြစ်မှတ်ထားပြီးချင်းချောက်အကြမ်းဖက်တာလူမျိုးချင်းဆက်ဆံသူတွေကိုပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပေါ်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနအစည်းအဝေးသားမှအခြေတဝင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်ချုပ်ချယ်မှုဖြစ်ပေါ်နေတာတွေကိုလည်းအစည်းအဝေးသားမှထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကိုကျင့်သုံးပြီးဖွဲ့စည်းပုံအရသမ္မတကိုလွတ်တော်ကရွေးချယ်တယ်ဆိုပေမဲ့လည်းလွတ်တော်အတွင်းတမတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေသေးတာကာကွယ်ရေးပြည်ထောင်စုနဲ့နယ်စပ်ဒေသလုံခြုံရေးဝန်ကြီးဌာနစတဲ့အရေးပါတဲ့ဌာနတွေကိုစစ်တပ်ကရွေးချယ်ခန့်အပ်နေစေဆိုတာတွေကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်စစ်တပ်ကကျူးလွန်ခဲ့တဲ့ကျူးလွန်နေစေဖြစ်တဲ့ပြစ်မှုတွေကိုအပြစ်ပေးယူခြင်းမရှိတာတခါတရံမှာပြစ်မှုကျူးလွန်တဲ့အရာရှိတွေကိုအစိုးရကအရေးယူပေမဲ့လည်းပြစ်မှုကြခံရတဲ့ရတာနဲ့ပြစ်ဒဏ်မများတာတွေရှိနေတယ်လို့လည်းဖော်ပြထားပါတယ်